ကုလသမဂ္ဂလုံခြုံရေးကောင်စီကနေအမျိုးသမီးရေးငြိမ်းချမ်းရေးလုံခြုံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက် 1325 ကိုချမှတ်ခဲ့တာ15နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့ကုလသမဂ္ဂအဖွဲ့ဝင်မြန်မာနိုင်ငံမှာဒီဆုံးဖြတ်ချက်ကိုလိုက်နာအကောင့်ထဲပေါ်နိုင်ခြင်းမရှိဘူးလို့နိုင်ငံတကာအမျိုးသမီးတပ်တည်ရှင်စုရသူမတ်မေဇဘယ်ပြူကပြောကြပါတယ်။နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီဆုံးဖြတ်ချက်ကိုချမှတ်အကောင့်ထဲပေါ်ခဲ့တဲ့15နှစ်ပြည့်အထိမ်းအမှတ်မနေ့ကကျင်းပခဲ့ပါတယ်။အပြည့်စုံကိုမန်းအင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်။
လုံခြုံရေးကောင်စီကနေ2000ပြည့်နှစ်ကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 1325 ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိမ့်သိမ်းကာကွယ်မြင့်တင်ရေးအတွက်ပဋိပက္ခတွေကိုဖြည့်ရှင်းတာတားဆီးကာကွယ်တာအပါအဝင်ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေနဲ့တည်ဆောက်မှုတွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးပါမှုကိုအတိအပြုထောက်ခံထားတဲ့အရေးကြီးတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ကမ္ဘာငြိမ်းချမ်းရေးအတွက်အမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍမြင့်တင်တဲ့ဒီဆုံးဖြတ်ချက်မှာခိုင်မာတဲ့ရည်မှန်းချက်တွေရှိနေတယ်လို့15နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထိုင်တပ်အမတ်ကြီးကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကသတင်းထုတ်တွေကိုပြောသွားပါတယ
်။ It's 15 years since the Security Council adopted the groundbreaking resolution.
မြို့သမီးရေးငင်းချမ်းရေးလုံခြုံရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကဏ္ဍဦးဆုံးဖြတ်ချက် 1325 ကိုချမှတ်ခဲ့တာအခုဆိုရင်15နှစ်ပြည့်ခဲ့ပါပြီ။ဒီနှစ်ပတ်လည်အထိမ်းအမှတ်ကိုဂုဏ်ပြုဖို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးရဲ့အပြုသဘောဆောင်တဲ့ထောက်ခံမဲတွေကိုရရှိခဲ့တဲ့အတွက်ကျွန်တော်အလွန်ဝမ်းသာမိပါတယ်။ဒီဆုံးဖြတ်ချက်မှာခိုင်မာတဲ့ရည်မှန်းချက်တွေရှိနေပြီးစောင့်ကြည့်မှုအားလုံးပူးပေါင်းပါဝင်မှုနဲ့တာဝန်ယူမှုအပိုင်းစတဲ့အပိုင်းသုံးပိုင်းမှာတိုးတက်မှုတွေရှိခဲ့ပါတယ
်။အခုလို15နှစ်ပြည့်ခဲ့ပြီဖြစ်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့နိုင်ငံတကာအမျိုးသမီးတတိရှင်စုရကြားမရေးရဒန်းတူညီညာရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူက VOE ကိုပြောပါရယ
်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1325ဟာခုဆိုရင်15နှစ်တောင်ပြည့်သွားပြီပေါ့လေဆိုတော့ဒီလိုဆုံးဖြတ်ချက်မျိုးရှိတယ်ဆိုတာကိုအကောင့်ထဲခေါ်ဖို့တနည်းကစားကျွန်တော်တို့နိုင်ငံမှာတော့ဒီလိုဆုံးဖြတ်ချက်မျိုးရှိတယ်ဆိုတာကိုပြည်သူတွေကစားပူးလာကြတာပေါ့ပြောခွင့်ရလာတာကနှစ်နှစ်လောက်ပဲရှိပါသေးတယ်အဲ့တော့ဟိုအကောင့်ထဲပေါ်ဖို့ဆိုတာကတော့တော်တော်ဝေးပါသေးရဲ့ပေါ့
ဒီဆုံးဖြတ်ချက်အရာဆိုရင်စစ်မဲ့ဖြစ်ပွားနေတဲ့ပဋိပက္ခဒေတာတွေမှာအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်နဲ့ဘဝလုံခြုံစိတ်ချရအောင်ထိရောက်တဲ့အကာအကွယ်တွေပေးရမှာဖြစ်တယ်လို့ငင်းငယ်ရဲ့အကောင့်ထဲပေါ်တဲ့အစဉ်တိုင်းမှာလည်းအမျိုးသမီးတွေပါဝင်ခွင့်ရှိရမှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းငယ်ရေးတိစောက်ဖို့လက်ရှိအပြစ်ခက်ရစဲရေးစာချုပ်ချုပ်ဆိုတဲ့အစစ်မှားတော့ပါဝင်ခွင့်ရတဲ့အမျိုးသမီးအရေးအတွက်ဟာအလွန်နှဲပါတယ်လို့မတ်မေစပယ်သူကပြောပါတယ်
။တရားဝင်ထုတ်ပြန်ထားတဲ့ specs တွေကိုလေ့လာကြည့်ရင်ကိုပဲကိုအမျိုးသမီးတွေပါဝင်မှုဟာမရှိသလောက်နှဲပါနေတယ်ဆိုတာကိုတွေ့ရမယ်ပေါ့။အစိုးရဘက်ကဒီတရားဝင်ဖွဲ့စည်းထားတဲ့တည်ထောင်စုအစစ်ငင်းငယ်ရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီမှာဆိုရင်အဖွဲ့ဝင်52ဦးပါဝင်နေ။အဲ52ဦးထဲမှာအမျိုးသမီး2ဦးပဲပါတယ်ဆိုတာကိုတွေ့ရမယ်။အဲ့လိုပဲတစ်ခါတိုင်းသားလက်နက်ပိုင်းတွေဘက်ကဖွဲ့စည်းထားတဲ့ NCCD လို့ကျွန်တော်တို့အသိများတယ်ပေါ့နော် Nationwide Ceasefire Coordination Team ဆိုရင်လည်းဆုံးဖြတ်ချက်ချနိုင်တဲ့ board အဖွဲ့ဝင်12ဦးရှိပါတယ်အဲ့12ဦးထဲမှာအမျိုးသမီးရယ်လို့တဦးပဲပါတာကိုတွေ့ရပါမယ်ပေါ့နော်ဆံမစောမရရာစာလင်းမှာတိုင်းသားလက်နက်ပိုင်းတွေဘက်ပဲကြီးကြီးဒီဘက်ကအစိုးရကဖွဲ့စည်းထားတဲ့ပြည်ထောင်စုအစဉ်ငွေကြေးပေါ်ဆောင်ရေးကော်မတီမှာပဲကြီးကြီးအမျိုးသမီးတွေကိုအသေးပဲပြေဝစွာပါဝင်ခွင့်ဟာမရှိသလောက်ဟိုပဲကျွန်တော်တို့ပေးထားသလောက်ပဲဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။အင်္ဂါနေ့ကတော့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်အမှတ် 1325 ရဲ့15နှစ်ပြည့်အထိမ်းအမှတ်အဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကနေနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးအမျိုးသားတန်းတူပါဝင်ရေးတွေကိုဆွေးနွေးခဲ့ကြတာပါ။လုံခဲ့တဲ့15နှစ်ကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ဟာနိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့ကြားမှဒန်းတူရေးတို့အကြားအရေးပါတဲ့ဆက်ဆက်မှုကိုမိမောင်းထုတ်ပြခဲ့တယ်လို့အတွေ့အမှုချုပ်ဘန်ကီမွန်းကပြောပါတယ်။အဲ့ဒီအချိန်ကစလို့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမြောက်အများကိုချမှတ်ခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းကလည်းလိုက်နာဆောင်ရွက်ဖို့တိုက်တွန်းလှုံ့ဆော်ခဲ့တဲ့အကြောင်းဘန်ကီမွန်းကလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်ရှင်။